Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ19ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီလိုင်းနိုမီတာ24 25 32နဲ့လိုင်းလာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တင်းနေတယ်မှာတော့စပိန်ဆိုရကဆွေးနွေးညင်တဲ့မှုတွေမလုပ်ဖဲကတလွန်းညာဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖြစ်ဖို့ဆက်ချင်းချောင်းနေမယ်ဆိုရင်တော့ဒေသနယ်လွတ်တော်မှာခွဲထွက်ရေးမဲခွဲဆုံးဖြတ်မယ်လို့ကတလွန်းညာကောင်ဆောင်တွေကပြောလိုက်ပါတယ်။ဒီခက်ပြင်းတဲ့မြောက်ပိုင်းကမတင်မငြိမ်ခြင်းတွေကြောင့်မချလင်းရဲတွေကထပ်မံထွက်ပြေးလာတဲ့ဒုက္ခတွေတွေကိုအင်းနီချင်းပင်္ဂလားဒေ့ရှ်နိုင်ငံကဝန်ခွင့်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတင်းနေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်မှာစစ်တပ်ကလူအခွင့်ရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်နေတယ်ဆိုပြီးမြန်မာတပ်မတော်အပေါ်ဒဏ်ခတ်ပိတ်ဆို့ဖို့အမေရိကန်လွှတ်တော်အမတ်တွေတောင်းဆိုနေတာကြောင့်ဒီမြန်မာဒီမိုကရေစီအပြောင်းလဲတွေအတွက်ထိခိုက်စေလိမ့်မယ်လို့သုံးသပ်ကြပါတယ်
။ဟိုတစ်တစ်ချက်ကတော့ဝန်ထဲကြအခြေအနေတွေကစကံပြေမဲ့ဟိုမြောက်ဖက်ဒေသတကယ်ကိုဖြစ်သွားတဲ့အနေအထားတွေဖြစ်တယ်ဆိုတာကိုအဆိုရအနေနဲ့
လူပောင်တိဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောပြောကြားသွားတာပါဒီအကြောင်းနဲ့အတူဒီဖားကန်ဒေသမှာအဲရဲတွေနဲ့ရေမစေးကြောက်ရှာသူတွေကြားအဓိကယုံဖြစ်ရာကလူတေဆုံးတဲ့တဲ့င်းနဲ့တခါမောင်းတော်ဘက်မှာဒီငွေရစေးဝါအများအမြောက်အများကိုဖမ်းဆီးမိတဲ့တဲ့င်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီတဲ့င်းဒီမတိုင်ခင်မှာတော့အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတဲ့င်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြမှာပါ
စပိန်ဆိုရကဆွေးနွေးညင်တဲ့မှုတွေမလုပ်ဖဲကတလွန်းညာဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖြတ်ဖို့ဆက်လက်ချင်းချောင်းနေမှာဆိုရင်ဒေသနယ်လွတ်တော်မှာခွဲထွက်ရေးအတွက်မဲခွဲဆုံးဖြတ်တော်မှာဖြစ်ကြောင်းကတလွန်းညာကောင်ဆောင်ကာလစ်ဖိုချတမွန်ကဒီကနေ့ပဲပြောလိုက်ပါတယ်စပိန်ဝန်ကြီးချုပ်မာရီယိုနိုရက်ခွိုင်းကတော့ကတလွန်းညာဒေသမှာဒီလဆန်းချင်းပါခဲ့တဲ့လူလူဆန္ဒခံယူပွဲပြီးတရားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကြီးညာခဲ့ခြင်းရှိမရှိဒီကနေ့ခြားသာပြည်နယ်နောက်ဆုံးထားရှင်းရှင်းလင်းလင်းပြောဖို့ကတလွန်းညာကောင်ဆောင်ကိုပြောဆိုထားတာပါကတလွန်းညာကောင်ဆောင်ဘက်ကတော့တမန်ဝင်လွတ်လပ်ရေးတရားဖြစ်နေပြီးခဲ့တဲ့သတင်းပတ်ထဲမှာကြေညာထားပေမဲ့စပိန်ဆိုရနဲ့စစ်ဆန်ညင်နိုင်လို့အတွက်တရားဝင်အကောင့်ထဲပေါ်မဲ့လုပ်ငန်းစဉ်တွေကိုဆန့်ကျင်ထားမှာဖြစ်ကြောင်းပြောဆိုထားပါတယ်။တမန်ရဲ့ကုံဆုံးမဲ့ဒီကနေ့မှာပဲရည်တည်ချင်တဲ့ပတ်သက်လို့စာစောင်ကိုလည်းထပ်မံပေးပို့ထားတာပါ။စပိန်ဝန်ကြီးချုပ်ယုံကတော့အစိုးရကကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ယူသိမ်းနိုင်တဲ့ခြေခံဥပဒေပါပြဋ္ဌာန်းချက်အပိုက်155ကိုကျင့်သုံးဖို့အစိုးရအဖွဲ့အထူးအစည်းအဝေးကိုစနေနေ့မှာခေါ်ယူထားတဲ့အကြောင်းတုံ့ပြန်ခဲ့တာပါ။အော်တိုဘာလတရနေ့ကကျင်းပခဲ့တဲ့လူလူဆန္ဒခံယူပွဲမှာတော့ကတလွန်းညာမဲဆန္ဒရှင်တွေကတိကျလွတ်လပ်တဲ့နိုင်ငံတကာနိုင်ငံဖြစ်ခွဲထွက်ရေးထောက်ခံထားကြပါတယ်။ဆန္ဒခံယူပွဲမှာတော့မဲပေးခွင့်ရှိသူတော့မပြည့်တပြည့်လောက်ကမဲပေးခဲ့ရပြီးစန့်ကျင်သူတွေကလည်းမဲပေးပြီးကန့်ကွက်ခဲ့ကြတာပါ။စပိန်ဘဟုဆိုရတော့လူလူဆန္ဒခံယူပွဲဟာတရားဝင်မှုမရှိဘူးဆိုပြီးကြေညာထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်စခန်းတစ်ခုကိုတာလီဘန်တပုံတွေဒီကနေ့ဝင်ရောက်စီးနှင်တိုက်ခိုက်တာမှာစစ်သား43ယောက်ထက်မနည်းကြဆုံးခဲ့တဲ့အကြောင်းအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ကန်ဒါဟာမြို့ပါစစ်စခန်းမှာမနေ့အစောပိုင်းတိုက်ခိုက်မှုကြောင့်စစ်သား9ဦးဒဏ်ရာရခဲ့ပြီး6ယောက်ကတော့ပျောက်ဆုံးနေပါတယ်။စီးနှင်တိုက်ခိုက်ခဲ့တဲ့တာလီဘန်တွေတဲက10ဦးသေဆုံးကြောင်းလည်းအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းချင်ညာခဲ့တဲ့တာလီဘန်တွေရဲ့ထုတ်ပြန်ချက်မှာတော့အာဖဂန်စစ်သား60တေဆုံးကြောင်းဖော်ပြခဲ့တာပါ။စီးနှင်တိုက်ခိုက်မှုကိုတော့အသေးကံကားပုံးခွဲတိုက်ခိုက်မှုနဲ့စတင်ခဲ့ပြီးနောက်ပိုင်းမှာစစ်စခန်းကိုတနတ်သမားတွေကပြစ်ခတ်ဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။တာလီဘန်တွေဥဆောင်တဲ့အလားတူတိုက်ခိုက်မှုတွေထဲမှာအခုနောက်ဆုံးစစ်စခန်းကိုစီးနှင်တိုက်ခိုက်မှုဟာဒီသတင်းပါအတွင်းတတိယအကြိမ်လည်းဖြစ်ပါတယ်။အင်ကာနေ့ထုံးကလည်းနိုင်ငံအရှေ့ပိုင်းကာဒက်စ်မြို့ကရဲတင်တဲ့အချောင်းကိုစီးနှင်းတိုက်ခတ်မှုမှာလူ52ယောက်ထက်မနည်းတေဆုံးခဲ့ပြီးတရက်ထဲမှာပဲတောင်ပိုင်းဂါဇနီမြို့မှာလည်းတိုက်ခတ်ခဲ့ကြတာဖြစ်ပါတယ်
။စစ်သွေးကြော်ရေးလက်ကဒီသင်းပတ်ဆော်ပိုင်းပြန်လည်လွတ်မြောက်လာတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့မှာအစိုးရတပ်ဖွဲ့တွေလက်ချက်နဲ့ထိတ်တဲ့ IS စစ်သွေးကြော်တူတေဆုံးခဲ့တယ်လို့ယုံကြည်ရတဲ့အကြောင်းဖိလစ်ပိုင်စစ်ပတ်တောင်ဝင်ရှိသူတွေကပြောဆိုနေကြပါတယ်။ဒီလိုနဲ့ဆော်ပိုင်းကအပြန်အလှန်ပြစ်ခတ်မှုတွေအတွင်းတည်ဆုံးသူစစ်သွေးကြော20လောက်မှာမလေးရှားနိုင်ငံဘွားမာကမော့အာကမက်ပါဝင်တယ်လို့ယူဆထားကြတာပါ။တခတ်မှုတွေအတွင်းကတင်နိုင်ငံရဲ့ဇာကန်နှုတ်ရဲ့ပြောဆိုချက်တွေအရစစ်သွေးကြော ခေါင်းဆောင်တည်ဆုံးတယ်လို့ယုံကြည်ရတဲ့အကြောင်းစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအလောင်းကိုတွေ့ရှိပြီး DNA မျိုးဗီဇာနဲ့တိုက်ဆိုင်စစ်ဆေးပြီးမှသာတည်ဆုံးကြောင်းတရားဝင်အတည်ပြုနိုင်မှာဖြစ်ပါတယ်။တည်ဆုံးတယ်လို့ယူဆထားတဲ့ထိတ်တဲစစ်သွေးကြော ခေါင်းဆောင်အရှိတော်အရှာဒီသားက IS အစိုးရအဖွဲ့ခေါင်းဆောင် Isnilo Hapilone, Nizamu Shidu to Lepibare, Sazuja Gonsa, Hapilongaro, Philippine City, two sitting here to the Emperor Temave, Simeon Gonsa, not to Chite, Omakram Matuna to the Songirava, the Songavilo, Sonire, Akmeha, Philippine Tamanga, Muslim Yasu Nitaya, Mindanao Chumoga, Louis and Natalia Shire, Maui Mu, Sinin Tekamutu, Muchine, Tekai the Marigu, Pusoyama, Tawin Ugre, Lule, Yungi Tajavare.
ပြည်ပမှာဒိတ်တဆိတ်ဖွင့်လက်ထားတဲ့ငွေစင်းနေနဲ့ပတ်သက်နေတဲ့ပနာမပေပါဆလို့တည်ကြတဲ့အထောက်ထားတွေနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝတ်ရှရက်ကိုအကျင့်ပြတ်ချဆမှုနဲ့တရားစွဲဆိုလိုက်ပါတယ်။အစ္စလာမ်ဘတ်မြို့တော်ကအကျင့်ပြတ်ချဆမှုတိုက်ဖျက်ရေးတရားရုံးရဲ့ဒီကနေ့တရက်ခွင်မှာအသက် 69နှစ်အရွယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအပြင်တမိဖြစ်သူမာရန်နဲ့တမက်ဖြစ်သူမိုဟာမက်ဆာဗတာဒိုဂိုပါတရားစွဲဆိုတာဖြစ်ပါတယ်။ ကင်းဆာယောဂအတွက်ဇနီးတဲ့ဆေးကုသမှုခံယူနေရဗီတိန်နိုင်ငံလန်ဒန်မြို့တော်မှာရောက်ရှိနေတဲ့ဝန်ကြီးချုပ်ဟောင်းရှရစ်ရဲ့အကျိုးဆောင်ရှင်နေကလည်းအပြစ်မရှိကြောင်းရှောက်လဲခဲ့တာပါ။တမိဖြစ်သူကတော့တရားရုံးရဲ့ဆုံးဖြတ်ချက်ဟာအခြေမြစ်မရှိဘူးဆိုပြီးဒေါသတကြီးတုံ့ပြန်ပါတယ်။ပနားမနိုင်ငံအခြေစိုက်အကျိုးဆောင်ယုံကနေပြီးခဲ့တဲ့နှစ်ထဲပေါက်ကြားခဲ့တဲ့အထောက်အထားတွေအရဝန
ယူအေအမေရိကန်အတန်းညပိုင်းမြမပါတာစစ်စစ်တွေကိုညပိုင်း9:00ကနေစနေနေ့အထိလိုင်းဒိုမီတာ20လေးကီလိုဟက်စ်17.9လိုင်းဒိုမီတာ92ကီလိုဟက်စ်48.9လိုင်းဒိုမီတာ32ကီလိုဟက်စ်96နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190ကီလိုဟက်စ်တင်ကားခွန်ကားတို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။
ယူအေအမေရိကန်တန်ချမာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတီးမငြိမ်ချင်းတွေကြောင့်မကြာသေးရင်ရက်တွေကထပ်မံထွက်ပြေးလာကြတဲ့ဒုက္ခတွေကိုအင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဝင်ခွင့်ပြုလိုက်ပါတယ်။တနင်္ဂနွေနေ့ကဆက်လို့ဘင်္ဂလားဒေ့ရှ်နယ်စပ်နှင့်ရောက်လာခဲ့ကြပြီးဝင်ခွင့်ရဖို့စောင့်ဆိုင်းနေကြ တွေဘင်္ဂလားဒေ့ရှ်နယ်စပ်အနီးဝင်ခွင့်ရဖို့စောင့်ဆိုင်းနေရတွေကိုအဝေးတိုင်းဒရုန်းနဲ့ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းဒီသတင်းမှဆော်ရဲမှာပဲထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလူကြုံရေးကင်းစကန်30လောက်ကို ARS အစွန်းရောက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကိုမြန်မာလူကြုံရေးတပ်ဖွဲ့တွေကလက်လံချေမှုန်းရကလက်ဆက်တွဲပရိပခတ်တွေနဲ့တူဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးလာသူပေါင်းဟာ58,000ကျော်ရှိနေပြီဖြစ်ကြောင်းလဲ UN စီရာကသတင်းထုတ်ပြန်ထားတာပါ။ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေကမိဘမဲ့ကလေးပေါင်းထောင်ပေါင်းများစွာကိုစတင်စီးရင်ကောက်ယူနေပါတယ်။မိဘမဲ့ကလေးရေးတွေဟာ10,000လောက်ရှိမယ်လို့ခန့်မှန်းထားပေမဲ့အတိအကျပြောဖို့ခက်ခဲရှိနေစေဖြစ်တဲ့အကြောင်း Cox's Bazar ခရိုင်လူမှုဝန်ထမ်းဌာနဒုတိယညွှန်ကြားရေးမှူးပရိတန်ကူမာ Chowdhury က VOE ကိုပြောပါရယ်ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ကတော့မိဘမဲ့တွေဖြစ်ဘင်္ဂလားဒေ့ရှ်အနာဘနီထံစီးရင်သွင်းထားသူအရေးတွေ့ရ14,940ရှိချောင်းနဲ့တဝက်လောက်ကိုတော့လူမှုဝန်ထမ်းဝန်ကြီးဌာနကစီးရင်စရာတွေနဲ့တက်ဆိုင်စစ်ဆေးနေကြောင်းလည်းပြောဆိုထားပါရယ်
မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူခွင့်ရချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်အပေါ်ဖြစ်မှတ်ထားတန်းခတ်ရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ကြပါတယ်။မြန်မာစစ်ကောင်းဆောင်တွေအပေါ်ပြည်ဝင်ခွင့်တားမြစ်တာလို့တန်းခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံခြားဝန်ကြီး Rex Tillerson ကိုအောက်လွှတ်တော်အမတ်40ကျော်ကလက်မှတ်ရေးထိုးတိုက်တွန်းခဲ့ကြောင်း Reuters သတင်းကဖော်ပြခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်း30လောက်ကိုစီးနှင်တိုက်ခိုက်ခဲ့တဲ့ ERSA အစွန်းရောက်အုပ်စုကိုရှင်းလင်းတဲ့စစ်ဆင်ရေးတွေမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေလူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်ပါဝင်နိုင်ငံတကာကဆွဆွဲထားကြပါတယ်မနေ့တုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးထံပေးပို့ခဲ့တဲ့ Republican နဲ့ Democrat အောက်လွှတ်တော်အမတ်တွေရဲ့စာရဲမှာတော့မြန်မာစစ်တပ်နဲ့လူခွင့်ရချိုးဖောက်သူတွေအပေါ်လိုအပ်တယ်လို့အရေးယူဖို့လိုအပ်ကြောင်းတိုက်တွန်းထားတာပါဝန်ကြီးတီလာဆန်ကတော့ရခိုင်ပြည်နယ်ကလူခွင့်ရချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှာတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ် democracy lan chang mo shao lan ga sa myanmar nai ngan ma sit kaung saung ni a ni ne be lan chang go lai ma le so da ywe che ya mae chin phit chang le washington ma chin ba ga de maha byuha ne nai ngan da ga le la yi thana ga ni no phle bwe ma win ji ti la san ga pyo su kha da ba myanmar sit tak ga do yin khan pin ne ga sit sin yi dwe ma tat phwa win ni u pri chu phaw khe mu shi mi shi tat ma lo sit sin yi a ya shi chou dutiya bo chou ji a win u saung ne song san sit si yi a phwa ga sit sin ni chang pi khe de tadin pat the ma be tadin thauk pyan tha ba le shin
now africa nangan khu chi de togo nangan ma tamna for nasin be au chou mu song tat pho taung so san na pya tu yin ne lun yoe tat phwa win ni cha a de ka yong phya ga lu le u the ma ne te song da ba le မြို့တော်လုံးကဆန္ဒပြပွဲအတွင်းပြစ်ခတ်မှုကြောင့်အရက်သားတူးတည်ဆုံးခဲ့ပြီးမြို့တော်ရဲ့မြောက်ဖက်ကီလိုမီတာ300လောက်အကွာမှာရှိတဲ့ဒုတိယအကြီးဆုံးမြို့စကိုဒင်းမှာ၃ဦးတည်ဆုံးကြောင်းလဲလွန်ကျွေးရအဝင်ကြီးဗိုလ်မှူးကြီးဓမ္မဟင်းရက်ကမနေ့ကပြောဆိုလိုက်ကြပါမနေ့ကအတီးယုံနေအတွင်းဆန္ဒပြသူ60လောက်ကိုဖမ်းဆီးခဲ့တယ်လို့လဲပြောဆိုခဲ့ပါတယ်ကွယ်လွန်သွားပြီးဖြစ်တဲ့ဖ Yango, Pinsin, Tuche, Piatamo, Tanaga, Supuke, Ogulaga Salo, Dogunang and Tuan, Sanapiawari, Pobonia, Lepipare.
Somalia Nangam Yuro Mogadi Shuma, Suyaso, Bonqua Dekai Mutan, Kankaya Duri Dre, Tangi Chide, Biduri, Chita Puema, Somali Tamraga, El Shabas, Situita Apuego, Domi Chimombo, Kiripu, Lepare. Menebo Tuniga, Tangi Chide, Biduri, Yuro Mogadi Shuma, Chite Ketabi, Ludonia Niba Deso, Liha Jotanya Jagere, Pokwe Dekai Muji, let the go show cha Ketaraba. တိုက်ခိုက်မှုရဲ့လက်သေးဖြစ်အယ်ရှာဘဆစ်သွေးချဖွဲ့ကိုအစိုးရကပြစ်တင်ထားပါတယ်။ပြီးခဲ့တဲ့စနေနေ့ဂုံတင်ကားပုံပောက်ကွဲမှုအတွင်းတေဆုံးထဏ်ရရသူတွေအတွက်တက်ရောက်ဆူတောင်းခဲ့ချသူတွေကိုသမ္မတကမင်းကွန်းပြောတာမှာအယ်ရှာဘဆစ်သွေးချဖွဲ့ကိုချေမှုန်းဖို့မိဘမဲ့ကလေးတွေအတွက်စင်တာတစ်ခုတည်ထောင်ဖို့အမေရိကန်ဒေါ်လာ14သန်း300မဲ့လို့လည်းထည့်သွင်းပြောဆိုသွားပါတယ်ရှင်။
ထိုင်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့တာပါ။ VOA အနေအထားထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA International သတင်းလွှာတွေကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်နေတယ်လို့ဆိုပြီးမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့ American လွှတ်တော်မှလေးဆယ်ကျော်ကတိုက်တွန်းလိုက်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုပြင်းပြင်းထန်ထန်PRP ပြောဆိုနေကြပါတယ်။ဒီအခြေအနေကလက်ရှိသွားနေတဲ့မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုထိခိုက်လာနိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။မတ်ကင်ဖြူတွေကစူးစိတင်ပြပါမှာပါ။
တခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေ၊ဒုက္ခတွေ၊တိုင်းနယ်ချီအိန္ဒိယချင်းပင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတာတွေနဲ့ပတ်သက်လို့နိုင်ငံတကာအစိုးရတွေ၊ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကမြန်မာအစိုးရနဲ့အထူးသဖြင့်ဒီမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေကြတာပါ။မနေ့ကပုဂ္ဂလူနေ့ကပဲအမေရိကန်လွှတ်တော နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုအောက်လွှတ်တော်အမှတ်40ကျော်ကလက်မှတ်ရေးထိုးတိုက်တွန်းလိုက်တာပါ။နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်း Roger ဒုက္ခသည်9သိန်းကျော်ထွက်ပြေးနေရတဲ့အခြေအနေကိုကဘာကဒီအတိုင်းလက်ပိုက်ကြည့်မနေသင့်တော့ဘူးလို့ပြောဆိုသွားပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီထိတ်တန့်တာဝန်ရှိသူတွေကလည်းရခိုင်ပြည်နယ်တွင်းဝင်ကြဒုက္ခတွေပြီးထွက်ပြေးရတဲ့အခြေအနေဟာလူမျိုးတုံးတုတ်တင်ရှင်းလျားရောက်တဲ့အထိဖြစ်လာနေတယ်လို့ပြင်းပြထန်ထန်ဆွဆွဲပြောဆိုနေတာပါ။ဒါပြင်ကုလသမဂ္ဂထွေထွေညီလာခံမှာရှေ့သတင်းပတ်ထင်မြမအရေးဆွေးနွေးတဲ့အခါမြမနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချမှတ်နိုင်ဖို့တိုက်တွန်းပြောဆိုတာတွေလည်းရှိလာပါတယ်။ဒီလိုနိုင်ငံကဖိအားတွေကျွမ်းမြင့်လာတာဟာတန်းကြီးရဲ့ပြည်ပြင်ပြောင်းလဲရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်နေတာကြောင့်မြန်မာအစိုးရအနေနဲ့ပပလက်နဲ့ကန်တွယ်ဖို့လိုအပ်တယ်လို့လူ့ဘာသာဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတုံ့တက်ပြောဆိုပါတယ်
။ဟိုတစ်တစ်ချက်ကတော့ဝန်ထဲကြအခြေအနေတွေကစကံပြေမဲ့ဟိုမြောက်ဖက်ဒေသတကယ်ကိုဖြစ်သွားတဲ့အနေအထားတွေဖြစ်တယ်ဆိုတာကိုအစိုးရအနေနဲ့ဟိုအသိအကြီးကိုလိုလိမ့်မယ်လက်ခံမှုလိုလိမ့်မယ်ကျွန်တော်အနေနဲ့ထင်တယ်နှစ်တစ်ချက်ကဒီဘလူမမယွန်းနေဖြစ်ခဲ့ကြလေ။ဟိုကအကောင်းမွန်တဲ့ရည်ရွယ်ချက်နဲ့လှုပ်တာပဲဖြစ်ဖြစ်ဒီလိုအမားယွန်းဆိုတာကိစ္စတိုင်းမှာရှိနိုင်တယ်။ဘလူအမားယွန်းနေဖြစ်ခဲ့ကြလေဆိုတဲ့ကိစ္စကိုတော့ ကျွန်တော်ကပူပေါင်းဆောင်ရွက်ပြီးတော့စုံစမ်းစစ်ဆေးဖို့လိုရလို့ထင်တယ်။ဒါကနှစ်သက်ချက်။နောက်သုံးသက်ချက်ကတော့အကယ်၍အမားရင်းနေရှိခဲ့ရဆိုတာကိုတွေ့ရှိခဲ့လို့ရှိရင်လည်းအမားရင်းနဲ့ပတ်သက်တဲ့တာဝန်ရှိရလို့ကြော်သားရင်နာမခွဲကြပါနဲ့။ဒီတိတိကျကျရေးယူဆောင်ဖို့လိုလိမ့်မယ်လို့ကျွန်တော်မြင်ရပါတယ်လို့ထင်တယ်။အဲ့ဒါမှနိုင်ငံတကာရဲ့ယုံကြည်မှုကိုကျွန်တော်ပြန်ရလိမ့်
ကျွန်တော်ပြောချင်တာကတော့ဒီလိုမြင်လာတာမျိုးကကောင်းတဲ့အလားလာမဟုတ်ဘူးလို့လူခွင့်ရေလှူရှာမှုအဖွဲ့တစ်ခုဖြစ်တဲ့ညီမချင်းမြန်မာရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ်။မနင်္ဂနွေပီအာရီယာပူတုံးတဲ့သဘောမျိုးဖြစ်တယ်။အဲ့ဒီနေရာမှာပီအာဆိုတဲ့နေရာမှာတန်တမန်ကြီးကပီအာပေါ့ကိုညီကြီးကပီအာမျိုးလုံးဝင်လာနေတဲ့သဘောမျိုးဖြစ်တယ်။ ပြည်သားတစ်ခုကတော့ကျွန်တော်အရင်ကလူခွေချုပ်ပေါင်းမှုရှိတဲ့နိုင်ငံဆိုပြီးတော့PRတွေကအဲ့ဒီနာမည်ဆိုနယ်ပဲပြန်ပြီးတော့ပြန်ရောက်လာရင်အတိုင်းပြည်ကရှေ့ကိုသွားနိုင်မှာမဟုတ်ဘူး။ဒါပေမဲ့ကျွန်တော်ဒီမှာကအခုဆိုရင်အတိုင်းပြည်ကပြန်လဲထူထောင်ရေးသွားရမယ်အခြေအနေမျိုးဖြစ်တယ်။ပြန်လဲထူထောင်ရေးသွားတဲ့အခြေအနေမျိုးမှာကျွန်တော်ခုနလိုမျိုးPRတွေစိတ်ဆုပ်မှုတွေရှိလာရင်အစိုးရက ဒီမှာတိုင်းပြည်မှာရင်းနှီးတယ်မရှိဘူးဝိုင်းဝန်းကူညီမှာနိုင်ငံတကာမကူညီလို့ရှိရင်လောက်ဆောင်ခက်ခဲနေတယ်အဲ့တော့အဲ့ဒီပုံမှာဘယ်သူတွေကဘယ်သူအဖြစ်တင်လာမလဲဆိုတော့ပြည်သူတွေတင်ထားတဲ့ပြည်သူအစိုးရပဲလက်ညှိုးထိုးလာလိမ့်မယ်အစိုးရဘောအယုံကြည်မှုကြီးပျက်စီးလာလိမ့်မယ်ဒီနေ့မှာနိုင်ငံတကာကလည်းခုနဟိုပုံပြီးတော့ရန်သူလူမြင်လာတဲ့အခြေအနေမျိုးဖြစ်ရမယ်အဲ့လိုဖြစ
အစွန်ရအကြံဖက်အဖွဲ့အာစာကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံချိန်မုံရကနေနောက်ဆက်တွဲပြပတ်ခါတွေနဲ့အထူးဘင်္ဂလားဒေ့ရှ်နိုင်ငံတွဲကိုထွက်ပြေးလာတဲ့သူပေါင်းဟာ9သိန်းကျော်ရှိနေပြီးတော့နောက်ထပ်ထွက်ပြေးလာတဲ့သူတွေလည်းရှိနေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောဆိုထားပါတယ်ဒီမှာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်စနစ်တကျစီစဉ်လှုပ်ဆောင်တဲ့လူခွေချိုးဖောက်မှုတွေကြောင့်အခုလိုအချိန်တိုကာလအတွင်းမှာလူတွေတိမ့်နေချီစုလိုက်ပြုံလိုက်ထွက်ပြေးရတာဖြစ်တယ်လို့လည်းကုလသမဂ္ဂနဲ့လူခွေအဖွဲ့တွေကပြောဆိုနေကြပါရဲ့ရှင်
။မက်ကင်ဖြူတွေတင်ပြခဲ့တာပါ။အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။ကချင်ပြည်နယ်ကကြောက်စိမ့်ထွက်ရှိရာဖားကန့်ဒေသမှာရေမစေးကြောက်ရှာသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံရင်းဆန်ခတ်ဖြစ်ပွားပြီးရဲကပစ်ခတ်တာကြောင့်လူအနည်းဆုံး9ယောက်သေဆုံးပြီး20ကျော်ကြည့်ကြိုက်တန်ရာရရှိခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြမှာပ
ါဟုတ်ကဲ့ဖားကန့်ဒေသမှာမြေပြိုတာနဲ့အခုလိုရိုးရင်းဆက်ခတ်ဖြစ်ပွားပြီးတေဆုံးတာတွေဟာမကြာခဏဖြစ်ပွားလေရှိတာပါဒီတစ်ခေါက်အခင်းဖြစ်ပွားတာကတော့ဖားကန့်မြို့နယ်လုံခင်းအုပ်စုမစွရန်ကျေးရွာနဲ့ဆိုင်းရာကျေးရွာအကြားကတစ်သုံးလုံးကုမ္ပဏီလုပ်ကွက်မှာဗိုလ်တူးလေးည10နာရီကျော်မှာဖြစ်ပွားခဲ့တာပါဒီရုံရင်ဆန်ခတ်ဖြစ်ပွားတာနဲ့ထိခိုက်တေဆုံးတဲ့အခြေအနေကိုလုံခင်းဒေတာကန်ကိုနောင်းလက်ကအခုလိုပြောပါတယ်
။ချင်းဖြစ်ပွားပုံကဒီစေသမားလေးတယောက်ကဒီသူ့ရဲ့ဒီစစ်တုံးချင်းထဲမှာဝင်ပြီးတဲ့အချိန်မှာရဲနဲ့ရုံရင်ဆန်ခတ်ဖြစ်တော့အတိအကျတော့ရေမစေးသမားနဲ့ဒီရဲက9ယောက်လောက်ရှိတယ်။ရုံဆန်ဖြစ်တော့ရေဘက်ကရေကုန်းကဲနဲ့စပေါက်ကိုပြောတယ်။ပေါက်တော့မှရဲ့မဟာတောက်ပတ်ရှင်နဲ့ဒီစစ်တုံးလုံးကလည်းစက်မြင်ဆိုအဲရေမစေးသမားတွေကလာတော့ထောက်ပိုင်းပေါ့ဒါပေမဲ့တနည်းတစ်ခါရင်းဆိုင်ဖြစ်တော့အယောက်600လောက်ရှိတယ်။အဲ600လောက်မှာကျဲတွေဝိုင်းပေါက်တော့အမှဖက်ဖို့တကြီးရှိဖက်ဖို့တကြီးကိုကျဲနဲ့ဝိုင်းပေါက်တယ်ပြီးလို့ရှိရင်မီးရှို့တယ်အမှရဲ9ယောက်ကလည်းသူတို့ကလည်းဒီကားနဲ့မောင်းဖက်ပြေးရပေါ့နော်ဖက်ပြေးတဲ့ချိန်မှာအဲကုန်းရောက်တဲ့ချိန်မှာတနတ်နဲ့သူကဒီတရက်ကပြစ်ခတ်တော့တယ်ပြစ်ခတ်တဲ့ချိန်မှာပွဲချင်းကြီး9ဦးတည်တာပေါ့နော်9ဦးတည်ရဲ့20ဦးကတော့ကျွန်တော်ထိုင်ရရတယ်
တရားရသူ17ယောက်ကိုမြကြီးနာဆေးရုံကိုပို့ဆောင်ထားကြောင်းနဲ့ကြံ9ယောက်ကိုလုံခင်းဆေးရုံမှာကုသနေကြောင်းပြောပါတယ်။ဒ ဒီယိုရင်းစံခတ်ဖြစ်ပွားမှုမှာရင်းစေးကြောက်ရှာဖွေသူတွေကတိုက်ခိုက်တာကြောင့်တာဝန်ကျတဲ့ရဲတပ်ရင်း၁၄ကရဲမှုအပါအဝင်ရဲတပ်သားတို့ချို့တိုက်ခိုက်တံရရကြောင့်သတင်းတွေထွက်ပေါ်နေပေမဲ့တခြားအတီးပြုချက်တော့မရပါဘူးအခင်းဖြစ်ပွားတဲ့အပေါ်မှာဖားကန်းမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကကုမ္ပဏီလုပ်ငန်းရှင်တွေရောရင်းစေးကြောက်ရှာဖွေသူတွေဘက်ကပါတရားဥပဒေ
ြောရမှာပေါ့ဗျာဒီမှာရဲတိုင်းရင်းနေတော့ထားတဲ့အဓိကရည်ရွယ်ချက်ကကုမ္ပဏီနဲ့ရင်းဆွေးကြမှာမလုံလောက်တဲ့ဒီကရင်းမဖြစ်ဖို့အတွက်သူတို့ကလေဌာနဆောင်ရွက်ပေးဖို့ဆိုပြီးမှသူတို့ထားထားတာဟုတ်လားခုကတဲ့ပဲဓာတ်ရိုက်ဖြစ်နေတဲ့အခါကျတော့တကယ်မှလည်းပဲဟိုထားနေနေကြတာရဲတော့ဟာလားဒီဒီကိုအကူအညီပေးရမဲ့လူတွေကဟာလားဒီကုမ္ပဏီတစ်ခုတည်းကိုပဲဟာလားအကာအကွယ်ပေးနေတယ်လို့မြင်နေရတဲ့အမြင်ရှိတယ်က
ဘုဒ္ဓလေးကအထင်းဖြစ်ပေါ်ရတဲ့ပတ်သက်ပြီးမင်းမြန်နိုင်ဖို့ဖားကန်းမျိုးနယ်ကအုတ်ချွေရင်မူယုံနဲ့လုံခင်းရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြစ်ဆိုတာမရှိခဲ့ပါဘူးဖားကန်းဒေသမှာကြောက်စင်းတူးဖော်တာကိုစည်ရန်တရားကြီးတွေအသုံးပြုပြီးတူးဖော်ခဲ့တဲ့နောက်မြေစာပုံပြိုကျတာနဲ့ရုံရင်းဆန်ခတ်ဖြစ်ပေါ်တာတွေမကြာခဏဖြစ်ပေါ်ခဲ့ပြီးလူသေးပျောက်တွေရှိခဲ့ပါတယ်ဒီနှစ်မေလအတွင်းကစကိုင်းတိုင်းဒေသကြီးခန်းတီမြို့နယ်မကြံခကြောက်စင်းပေါ်မှာရင်ဆေးကြောက်ရှာဖွေသူတွေနဲ့ရဲလုံခြုံရေးတပ်ဖွဲ့အကြမ်းမှာပြိပခဖြစ်ပွားပြီးရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်ရင်ဆေးကြောက်ရှာဖွေသူအနည်းဆုံး၄ယောက်သေဆုံးခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကတော့ကြောက်တူးဖော်ရေးကုမ္ပဏီတွေကိုဥပဒေနဲ့အညီဆောင်ရွက်မှုရှိမရှိစစ်ဆေးတာတွေရှိခဲ့တယ်လို့တရားမဝင်နေထိုင်တဲ့ရင်ဆေးကြောက်ရှာဖွေသူတွေကိုလည်းကြောက်စင်းမော်ကနေထွက်ခွာဖို့အမိန်ထုတ်ပြန်ခဲ့ပါတယ
်။ဟောရရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်လက်နဲ့မူရစီဝါတချို့ဖန်ဆင်းမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲလက်လက်နဲ့မူရစီဝါတွေထပ်မံတွေ့ထားပါတယ်။အခုလိုတရားမဝင်လက်နက်တွေဖမ်းဆီးနေတာမကြာခဏမူရစီဝါတွေအများအများဖမ်းမိနေတဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင်းမြန်မာနိုင်ငံရဲ့တရားဝေစုမှုရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ်။ဥပဒေနဲ့မညီတဲ့လောက်ရမျိုးတွေကိုထိထိရောက်ရောက်အရေးမြူနိုင်တာဘာကြောင့်များပါလဲ။အရေးယူနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ dummies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေနေ့ VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာတောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့စိတ်ကြွစေးတွေဖမ်းမိတဲ့သတင်းကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မောင်နှုတ်ခရိုင်မှာနှစ်ရက်အတွင်းစက်သိန်းပေါင်း3000နီးပါးတန်ဖိုးရှိတဲ့မူရည်ဆေးပြားတန်းသုံးသိန်းကျော်ဖမ်းမိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နေဆက်ဖြစ်တဲ့မောင်နှုတ်ခရိုင်ဘက်ကခုနောက်ပိုင်းမူရည်ဆေးမှောင်ခိုးကုန်ကူးတဲ့လမ်းကြောင်းတွေဖြစ်နေတဲ့အကြောင်းထိုင်းချီဆိုင် VOA သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မောင်တော်မြို့အဝင်တံတားမှာရဲအနာဘိတ်ကစစ်ဆေးရင်နဲ့စိတ်ကြွစည်းတွေဖမ်းဆီးမိခဲ့တာပါ။နှစ်ရက်အတွင်းဖမ်းမိတဲ့စိတ်ကြွစည်းကတော့တသန်း၄သိန်းကျော်ရှိတဲ့အကြောင်းမောင်တော်ခရိုင်ဒူရဲမှုကြီးညံဝင်းဦးကအခုလိုပြောပါတယ်
။ဟိုဘုမနေ့တော့ကကျွန်တော်ဆွေးနွေးညွှန်တော့ဟာဟိုကျွန်တော်မြို့အဝင်စစ်ဆေးကမှမိရစမှာ။အဲမနေ့ကတော့ဟိုဘုအမကကျွန်တော်ကိုသိန်း5000 5000ရင်းမပါတဲ့ဟိုဘုဆင်းရပါတော့။အော်သူတို့ကတော့ဒီရဲလုံကလည်းကျွန်တော်ဆွဆင်းနေရပါတယ်ကျွန်တော်တို့ကပေါ့ညနေပိုင်းတော့ flicking လေးနေတယ်ဟိုပေါ့ကျွန်တော်မျိုးပုံရွက်ခွန်ထားပြန်ပါတယ်ကျွန်တော်တို့အဲ၄ page တော့ကျော် media ပါတယ်အဲ့ဒါဂျူနဲ့ဂျူသူရေရောဂျူရောဒီကတော့အမကျွန်တော်စက်ကွန်နေနေတော့ပါပေါ့ပြန်ဆန်တယောက်ရယ်ပြီးတော့မူရစီဝါ၄ page တော့နေပါတယ်ဟုတ်ပါဘူးဒီတော့ကတော့ကျွန်တော်တို့ဂျူနဲ့ရောက်ရယ်ပြီးတော့မူရစီဝါကကျွန်တော်တို့6,500 5,500အဲ့ဒါလေးကိုကျွန်တော်တို့ဒီမှာပေါ့ဒီဥရလက်ကြီးကျွန်တော်တို့ဟိုပါပေါ့လေဟိုပါပေါ့ဆွဆင်းဆောင်နေကြတယ
်ကာလတန်ဖိုးအရာဆိုရင်တော့ကျက်သိန်းပေါင်း3000နီးပါးတန်ဖိုးရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့ထဲမှာပဲထောက်ဖို့တန်ရင်အမှတ် 8.8 ကတပ်သား2ဦးတယ်ဆောင်လာတဲ့စိတ်ကြွစီတသန်း8သိန်းကျော်ကိုလည်းအောက်တိုဘာလ10ရက်နေ့ကပဲဖမ်းဆီးမိခဲ့တာပါ။မြန်မာဘင်္ဂလားနယ်စပ်ဖြစ်တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာကျက်သန်းပေါင်း1000ကျော်တန်ဖိုးရှိတဲ့စိတ်ကြွစီအလုံးရေပေါင်း68သိန်းကျော်ကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ19ရက်နေ့က Nemigan Anabai Niga, Pansia Migedalo, Natal Sakuna Suni, Pibai Lare Mave, Mondo Ale Tango Kalamashi, Shibo Pono di Jong Dimave, Set Tambo Goro Tambushi, Sejua Sivan, Visa Chodanjo Pansi Migabare, Mila Patama Patemaro, Yakabine, Budi Ramu Chisai, Kamaya Nacho Liga, Pumudu, Tapo and Une, Ayatan Urutangani, Sejua Sivan, Louis, Lady Nidaljo Pansi Migabare. Mila Satyani Rungaro, Budiram Yunere Ma, Sejasi, Louis, Sacha Tingu, Pina Edine Tebi, Goldingane, Pione Tesanazi, Pansi Migabare, Satyamala Dimhawe, Yakai Binegani, Bingadish Nezapago Topigere, Muslim Dogadari Tangani, Sejasi Bia, Natanjo Vule, Bingla Nejazan Tatiga, Pamigabare.
You didn't know my email, the DNP was Japare, Kudukaro, Nanganagarin, what Buguna, Sinawame. မဲခေါင်မြစ်ထဲမှာလေးနိုင်ငံပူးတွဲကင်းလှည့်လုပ်ငန်းကိုမပြတ်လုပ်ဆောင်နေပြီးတရုတ်နိုင်ငံဟာအဓိကအခန်းကဏ္ဍကနေပါဝင်နေတာပါဒီလိုပူးတွဲကင်းလှည့်တာရှိနေတဲ့အတွက်မဲခေါင်မြစ်အတွင်းမွေးရစီဝါမှောင်ကူရောင်းဝယ်တာနဲ့အခြားဒုစရိုက်လုပ်ငန်းတွေကြားဆင်းသွားတယ်လို့လည်းမြင်နေကြပါတယ်ရိုက်တာသတင်းတပုတ်ကိုအချိန်ခံပြီးတော့ကိုကြော်ကြော်သိန်းကပြောပြပါမှာပါ
ဒီသာရင်ရင်းကြီးနဲ့ဒီနေရင်ကိုထင်သိမ်းနိုင်ဖို့နဲ့အင်းဒီနိုင်ငံတွင်နဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့မဲခေါင်မြစ်ဟာအဓိကခန့်ခန္ဓာကနေပါဝင်နေတာပါမဲခေါင်မြစ်ဟာရှေ့တောင်အရှတိဒေသကနိုင်ငံတွေကိုဖြတ်စည်းသွားတဲ့အဓိကမြေကြီးတစ်စင်းဖြစ်ပါတယ်တရုတ်မြန်မာလာအိုနဲ့ထိုင်းလေးနိုင်ငံပူးပေါင်းပြီးဒီမြေကြောင်းတစ်လျှောက်တရားဥပဒေစိုးမိုးရေးလုပ်ငန်းက ဒီနေ့ကတော့တန်ကျင်းဝါဟာမဲခေါ်မီတို့ရှောက်မှာတာဝန်ထမ်းဆောင်လာတာနှစ်ပေါင်း20ကျော်ရှိပါပြီ။တရုတ်ကုန်တင်တမော20ဖြစ်တဲ့ဟွာပင်းရဲ့ယူစင်းတို့ကိုတရုတ်တစ်ဆက်တစ်ခုနှစ်ကရွှေတရီကန်ဒေတာနာမှာလက်နက်ကန်ရာဇဝတ်ခိုင်နာတွေကတိုက်ခိုက်ပြီးတရုတ်တင်မောသား7ဦးကိုတပ်ပစ်လိုက်ပြီးခြင်းတွေကတန်ကျင်းဝါရဲ့ဘဝဟာပြောင်းလဲသွားခဲ့ပါတယ်။အဲ့ဒီအခင်းဖြစ်တဲ ဒီပေါ်တရုတ်နိုင်ငံကပြတ်ပြတ်သားသားတုံ့ပြန်ခဲ့ပါတယ်။တရုတ်သင်္ဘောနှစ်ဆင့်တက်ခိုက်ခံရပြီးတရုတ်သင်္ဘောသားတွေအသက်ခံရတာမှာအဓိကတန်ရရှိတဲ့ဝူးရဲခိုင်ကောင်းဆောင်နော်ခန်းကိုတရုတ်ကဖမ်းဆီးပြီးနောက်ပိုင်းမှာတေးရန်ပေးစီရင်ခဲ့ပါတယ်။အဲ့ဒီအချိန်ကလေးကပူးတွဲကင်းတဲ့လုပ်ငန်းကိုစတင်ခဲ့ပြီးတန်လင်းအဲ့ဒီလုပ်ငန်းမှာပါဝင်လာခဲ့ပါတယ်။
I hope the bloody tragedy on the river will never happen again.
China
has played a key role in the joint patrol that helps stable security along the river.
လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း 6:00 ကနေ9:00အထိ လိုင်းဒိုမီတာ 24 32 နဲ့ 40 တို့မှာနားဆင်နိုင်ကြီး ဒီ အစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့ 8:00 ကနေ 9:00 အထိတစ်ချိန် နေ့လယ်7နာရီကနေညခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသာပတိနေ့ညဘက်အစီအစဉ်တွေကို9:00နာရီအထိလိုင်းလူမီတာ 25kHz 11965လိုင်းလူမီတာ 32kHz 9933လိုင်းလူမီတာ 57kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တိကတက်ခတ်မှုမရှိလို့လက်မရွေးရစရာမလိုဘူးလို့ပြောနေတဲ့အဖွဲ့ချုပ်လည်းရှိပါတယ်။ SCA ဟာအမိန်နာမအဖြစ်တိကတက်ခတ်ရေးသဘောတူစာချုပ်ဖြစ်ပါတယ်။အနည်းသာအဖြစ်တော့ဒီတ
က် SCA အပြည့်အစုံစာချုပ်နဲ့ပတ်သက်ပြီးတမရကာကွယ်ရေးဦးစီးချုပ်ကိုကျော်မှုကြီးမင်းအွန်လိုင်းပြောကြားသွားတာကိုနောက်ပိုင်းမှအပြည့်စုံနားဆင်ရဖို့ရှိပါတယ်။အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့ဆယ်ကျော်တက်မင်းကလေးတွေမှာစိတ်ကြလက္ခဏာအတွေ့များလာတဲ့အကြောင်းကိုတင်ပြထားပါတယ်။ဗြိတိန်နိုင်ငံမှာ14နှစ်အရွယ်မင်းကလေး၄ဦးမှာ2ဦးကစိတ်ကြလက္ခဏာတွေဖြစ်ပေါ်နေတယ်လို့တွေ့ရှိချင်းမှာပဲမြန်မာနိုင်ငံကအကြောင်းကြီးအရွယ်ဆယ်ကျော်တက်တွေမှာလည်းစိတ်ကြတာနဲ့ဆက်ဆက်တဲ့လက္ခဏာတွေအတွေ့များလာရတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကသုံးသပ်ထားပါတယ်။ဒီအကြောင်းစိတ်တက္ကသိုလ်တက်စိတ်ကျန်းမာပညာဌာနအမောခဌာနမှူးဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ
်။ Okay, ပမောခဒေါက်တာတင်ဦးခင်ဗျာ။ကျွန်တော်တို့ဒီဒီနိုင်ငံလီဗာပူးတက္ကသိုလ်ကပေါ့နော်။လောက်တဲ့သုတေသနအသစ်တစ်ခုရာဒီ14နှစ်အရွယ်မိန်းကလေး၄ယောက်မှာဆရာကြီးတစ်ယောက်ကစိတ်သက်ကြတဲ့ယောဂလက္ခဏာတွေတွေ့ရတယ်လို့ဆိုထားတဲ့ခါကျတော့အရင်သိထားတာတဲ့အများကြီးညားနေတယ်ပေါ့ဆရာနော်အဲ့တော့ဒီနေရာမှာဒီနောက်ပိုင်းလူငယ်တွေအနေနဲ့ပေါ့နော်ဆိုရှယ်မီဒီယာပါဝင်ဒီစိတ်ဖိစီးမှုတွေစာမွေးပွဲတွေသူတို့ရဲ့ဒီခန္ဓာကိုယ်အလှအပတွေအဲ့လိုမျိုးကိစ္စတွေပါပါလာတဲ့အခုလို့ဖြစ်တာလို့ဒီသုတေသနတွေမှာပြောထားတာပေါ့ဆရာနော်အဲ့ဒီခါကျတော့ဒီမြန်မာနိုင်ငံမှာရောဘယ်လိုအနေအထားရှိလဲပေါ့နော်ဒီဆေကျော်တဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့မြန်မာနိုင်ငံမှာလည်းအဲ့လိုသာဝေလောက်ထတာကျွန်တော်မျိုးစဲလိုက်ရှာပြီးကြောက်ကမတွေ့ပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အဖေရောအဖေကရဲ့ပြပလိုက်တာကမှအဲ့ဒီရွယ်ပြီးပြတ်တက်ကြတာနဲ့လာလာတော့မကြမ်းချတွေ့ရတာကျွန်တော်ပမာပြီးမှကျတော့တက်တန်းရှာကြည့်တာတော့ကျောင်းသားတွေမှာပေါ့ Global School Based Student Services အဲ့ဒါကတော့နိုင်ငံတော်မြန်မာမှာလုပ်တာပေါ့ပမာနိုင်ငံမှာလုပ်တဲ့ဒီလိုရှာလုပ်တာပေါ့အဲ့မှာတော့မင်းတို့အပိုင်းလေးပြတာပေါ့ဒါပေမဲ့ပြတ်ကြကြတာတော့လည်းမဟုတ်ဘူးဒီလိုနဲ့တက်တာပြောတာတွေ့လဲဆိုတော့မိမိကိုတက်တည်ဖို့ကြိုးစားရတဲ့အကျင့်စီကျင့်စီတာပေါ့ပြင်းပြစိတ်ပေါ်လာတာပေါ့အဲလေသမီးအဖြစ်ပြတ်ကြကြတာနဲ့ဆက်နေကြည့်နေရတာပေါ့နော်အဲဆိုတော့ဗမာနိုင်ငံရဲ့ဒီတာမှာအသက်73နှစ်စက္ကန့်နဲ့ကျွဲမှာလူငယ်တွေအတွင်းမှာအခုကိုတက်တည်ဖို့စဉ်းစားတာပေါ့အကူတက်မှ400နောင်ရှိတာအဲ့ရောက်ကြလေးရောမိန်းကလေးရောပေါ့နော်အဲတက်ပြီးသူကြိုးစားတာတော့သူက 8.8 ပေါ့အဲကျွန်တော်နေနေနေမှာလည်းအဲ့လိုမျိုးပဲညားတယ်လို့ခေါ်ပါပေါ့နော်သူကတော့ဒီ UAD ပေါ့ဥစ္စာပေါ့ဥစ္စာခေါ်ပါပေါ့နော်ဒီစိတ်တက်ကြရဲ့ပြဿနာအဲအဲ့ဒီစိတ်တက်ကြတော့အဲ့ဒါနဲ့တော့ဆက်တွေ့ပေါ့ကိုယ်ကိုတက်ပြီးချင်းစိတ်ပေါ်တက်ပြီးရဲ့ပြဿနာညားတယ်လို့ပဲဆိုလို့ရပါပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီသုတေသနတွေမှာပြောရတာလည်းဆရာကြီးအခုလိုအရင်ထက်အများကြီးများလာတယ်ပေါ့နော်အဲ့ဒါအပြင်သူတို့ကပုံရိပ်ကြည့်တာကအမိဘတွေအနေနဲ့ဒီမိကောက်ပေါက်အရွယ်လေးတွေပေါ့နော်သူတို့ရဲ့ဒီဖြစ်နေတဲ့စိတ်သက်သာတဲ့အနေအထားတွေကိုမသိတဲ့အတွက်ဒီလူတော်တော်များများကအသက်ကြီးလာတဲ့အခါမှာစိတ်သက်သာယောဂပြင်းပြင်းထန်ထန်ခံစားရတာများလာတယ်ပေါ့နော်အဲ့ဒီအသက်ကြီးတဲ့အခါမှာဒီဖြစ်တဲ့လူတွေရဲ့90ရာခိုင်နှုန်းလောက်ကအဲ့ဒီ14နှစ်လောက်ကနေစခဲ့တာဖြစ်တဲ့အတွက်အဲ့ဒီအချိန်လောက်ကသာကုခဲ့မယ်ဆိုရင်ပေါ့နော်အခုလိုမျိုးအသက်ကြီးတဲ့အချိန်မှာမခံစားရဘူးဆိုပြီးတော့သုတေသနကနေထောက်ပြထားတာရှိပါတယ်ဆရာ။အဲဒီခါကျတော့မြန်မာနိုင်ငံမှာရောဘယ်လိုအနေအထားမျိုးပေါ့နော်အခုအချိန်တွေကိုကာကွယ်နိုင်မဲ့အနေအထားမျို
တွေ့ရလဲဆရာကြီ
းမင်းငယ်မှာလေဒီပြဿနာနဲ့ပတ်သက်လာရင်မိဘကြီးစက်မရင်ဝန်ထမ်းမျိုးအလုံးကနည်းနည်းလေးတော့တတိထားမိရနည်းနေတာပေါ့ဖြစ်တော့ဖြစ်နေတယ်ဒါမျိုးနဲ့တတိမထားမိကြတာပေါ့ဘယ်လိုမျိုးကသိတတ်ကြတာလဲဒီမှာဒီကောင်ပေါ့အရင်မှာသိတတ်ကြတဲ့လက္ခဏာလေးကိုကျွန်တော်မသိဘူးဘာဖြစ်တခါလေကျတော့ဒီကောင်ပေါ့အရင်မှာသိတတ်ကြတာလူကြီးနဲ့မတူတတ်ဘူးပေါ့နော်ဒီကြီးရတော့စိတ်ကြကြရင်စိတ်ညစ်တယ်စိတ်ကြကြတယ်အဲ့လိုပုံစံနဲ့လာတတ်ပေမဲ့ဒီကတော့မော်တဲ့ခါလေးကျတော့ဒီကြီးကိုကလန်ကဆန်လုတ်တာလို့တော်သားရင်ကြီးတာလို့တောင်းမတော်ချင်တော့တာလို့ဘာမှစိတ်ဝင်စားလို့တာလို့အဲ့မျိုးလက္ခဏာလေးကဒီကောင်တော့အရွယ်ဒီကလေးတွေမှာစိတ်ကြကြတဲ့လက္ခဏာအနေနဲ့ထူးခြားမှုတွေရှိတယ်အဲ့ဒါကိုဒီကရင်လည်းခါလေးတတိမထားမိအကျောင်းဆရာဆရာမကြီးကလည်းခါလေးတတိမထားမိတာရှိမှာပေါ့နော်တတိမထားမိတော့ဒီသိကြကြရတဲ့ဟာကိုကျွန်တော်ကမသိလိုက်ကြတာပေါ့အခါဒီဆွေးရုံထင်ထင်ကြမှာပေါ့အဲ့ဒါကြောင့်အဲ့ဒီအကျိုးဆက်တွေကဒီကလေးတွေကဒီသိကြကြတော့ခံစားနေရတယ်အဲ့ဒါကိုသူရောသိမကူလို့ဆိုဟိုကိုယ်ရတဲ့ဒီအထိလက်ဖြစ်နိုင်တယ်ဒါမို့အကြောင်းမတက်နိုင်တော့ဖြစ်မှာပေါ့ဒါမို့ကြီးလာလို့ဆိုရင်စက်မိုက်ပြဿနာကြီးဆက်လက်ဖြစ်လာမယ်လို့ဒါမို့လေအရက်ဒူဘူးစီလိုအဲ့ဒီဘက်ကိုရောက်သွားတတ်တ
ာဟုတ်ကဲ့ဆရာကြီးအဲ့တော့မိဘတွေအနေနဲ့ချုပ်တင်ပြီးတော့သိနိုင်အောင်ပေါ့ဆရာနော်ခုနကဆရာပြောတဲ့ဒီကလန်ကဆန်လုပ်တဲ့လက္ခဏာမျိုးတွေခုနကကြောက်မသွားခြင်းတာမျိုးတွေအဲ့ဒီလက္ခဏာလေးကိုဆရာကြီးမိဘတွေသိတာလောက်အောင်လေနည်းနည်းလေးဖြတ်ချင်းပြလို့ရမှာ
အဓိကတော့ဒီအရမှာသိတတ်ကြလို့ဆိုရင်လူကြီးတွေမှာသိတတ်ကြတဲ့လက္ခဏာမျိုးလေးကိုခံစားရတာပေါ့အဲ့ဒါအပြင်ပြည့်စုံကျွန်တော်ပြောတဲ့လက္ခဏာတွေပါအဲ့ဒီပုံစံနဲ့လည်းလာတာပေါ့သိတတ်ကြပြီဆိုတော့ဇောင်းရင်းနဲ့မသိတူမှာပေါ့အခါဒီကလည်းဒီဒီကောက်ပေါ့ရယ်ကြီးကျတော့ဇောင်းနဲ့သိတူတာကိုမပြဘဲနဲ့ဟိုအပြည့်ရတာလို့အမြင်ရတာလို့ဆိုရင်မလုပ်ချင်ဘူးကျောင်းသားဆိုတော့ကြည့်ရင်အပြေတို့အမေတို့ကမ္ဘာကြီးတိုက်ဆက်ဆရာမတို့ကိုသိချင်မှဒေါသနဲ့ပေါ့သိပြန်တာမျိုးရှိတယ်။နောက်ပြီးတော့အဲ့ဒီကလေးတွေကတခါလေကျတော့စာမလုပ်တော့ဘူးပေါ့နော်။သိနေကြတယ်။မမကြီးကသိနေကြတယ်။သိနေကြတော့စာလည်းမလုပ်ချင်တော့ဘာမှသိနေကြတော့ခံစားချက်လည်းခံစားလို့မရတော့ဘူး။ဒီရက်ထဲမှာဒါမှမရှိဘူးခံစားပါတော့။မပြောတော့ဘူးပေါ့။မပြောတော့ကစာမလုပ်တော့ဘူး။အဲ့ဒီစာညံ့တာစာမလိုက်နိုင်တာလို့အဲ့လိုမျိုးပြတ်တက်ကြတာပေါ့နော်။တခါလေကျတော့သူတို့ကလည်းအာရုံမဆိုင်နိုင်တော့ဘူး။အမှားအရမဆိုင်မယ်လို့အလုပ်ကလည်းအမဆိုင်မယ်လို့ကိုကိုအဖြစ်ပြင်ပြင်နဲ့ခါလေးကျရင်ပြင်ချင်တယ်အလိုမျိုးသိပြီပေါ့ခါလေးကျရင်လည်းတချို့ဒါဆက်နေနေရတဲ့ကလေးတွေဆိုရင်တော့ပိတ်တက်ကြရတဲ့အနေနဲ့မလာဘူးခန္ဓာကိုယ်မှာတိုင်းနာတာလို့ခေါင်းကိုက်တာလို့ကောင်းမှုတာလို့အဲ့လိုမျိုးခန္ဓာကိုယ်ရောဂါလက္ခဏာအနေနဲ့လည်းသာပြီးလာလာတွေ့ရတာပေါ့အဲ့ဒါလေးကိုဒီကနေနဲ့ပြုတ်ရတဲ့အချက်တွေတွေ့လာပြီးဆိုရင်ဟောဒီမှာအဖြစ်ပြီးခံစားချက်ရှိတယ်လေဒီမှာအခက်အခဲရှိတယ်လေပိတ်တက်များကြနေကြလားအဲ့ဒါကိုကလေးတွေတိကျအေးအေးဆေးဆေးဆွေးနွေးပိုင်ပင်ပြတာပါနော
်ဟုတ်ကဲ့ဆရာခုနကဒီလူကြီးရွယ်မှာပေါ့နော်ကြီးကြီးမားမားဒီစိတ်တက်ကြတဲ့အနေနဲ့မဖြစ်အောင်ကုသပေးနိုင်မှုအနေထားရောဘယ်လိုရှိလဲဆရာကြီးညီမကြီးမ
တော်တော်ပြေတော့ဒီအမမတော့စိတ်ကြရောကဘာမှထွေဥစည်းကတော့ခက်ခက်ခဲမရှိပါဘူးဆေးရလည်းရွယ်ကူရနိုင်ပါတယ်တော်မပြေပါဘူးဒီလိုနဲ့လည်းဒီဒီကောင်တော့ရွယ်လို့ကလေးငယ်တွေမှာတော့ဆေးတစ်ခုရောအားပြုတ်လို့မရပါဘူးအဓိကတော့စိတ်ပိုင်းဆိုင်ရာထောက်ကူပြုတာသူတို့နားလေပြီးတာမိဘတွေရောမတောင်းတာဆိုရင်ဆရာတွေရောကိုယ်တိုင်ရင်းချင်အောင်ဖေးနာတာသူတို့ဆွေးနွေးပြီးတာအဲ့လိုမျိုးလုပ်ပြီးနိုင်တော့သူတို့စိတ်တက်ကြတာစက်တာသွားလာလက်ပြင်းသွားနိုင်တာပေါ့အဲစိတ်ကြပြီးတော့ရပါတယ်ဒါမျိုးရဲ့စိတ်ကြည့်လို့လူတာပေါ့ဒါကြည့်မှတစ်ခုရတော့စိတ်ချကြတာနဲ့ပတ်သက်ပြီးတော့တစ်ခါကြီးကြတော့ကြောက်တာလားဒါမျိုးရင်ပုံမှန်တုတ်ပြန်မှုတစ်ခုသလားအဲ့လိုမျိုးသူတို့သက်ခွဲတက်တာရဲ့ရှိတာမျိုးပေါ့တောင်းတာတော့ကျေးရီအလိုမျိုးတစ်ခုခုထူချလာပြီးသူအပြုအမူတွေပြောင်းလဲလာပြီးခံစားချက်တွေပြောင်းလဲလာပြီးဆိုရင်တော့နားလေတဲ့စက်မိုက်ဝင်နေတဲ့လူတိုင်းကတိုင်ပင်ကြည့်တာတော့အကောင်းဆုံးဖြစ်မှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ဂျမ်းမာရေးကဏ္ဍအပြီးမှာတော့ဦးအောင်ကင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရခိုင်ပြည်နယ်ပြန်လည်တည်ထောင်ရေးအတွက်အစိုးရကကြိုးပမ်းနေစဉ်မှာအကြမ်းဖက်မှု NDA ကြုံတွေ့နေရပုံကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးတင်ပြထားပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်တဲ့အာသာခေါ်ရိုဟင်ဂျာကယ်တင်ရေးတပ်အကြောင်းပြည်တွင်းပြည်ပမှာအမျိုးမျိုးပြောဆိုရေးသားကြပါတယ်အာသာအဖွဲ့ကိုဆော်ဒီအရေဗျာအခြေစိုက်အုပ်စုကကူညီထောက်ပံ့နေတယ်လို့ရင်းမှုချုပ်ဝင်းထွန်းကပြောဆိုတာကိုအောက်တိုဘာ23ရက်နေ့ထုတ်မျိုးစိမသတင်းမှာဖော်ပြပါတယ်ဒါပေမဲ့အာသာအဖွဲ့ကတော့နိုင်ငံတကာအကြမ်းဖက်ဂိုင်းတွေနဲ့လုံးဝအဆက်အသွယ်မရှိဘူးလို့ဆိုပါတယ် ဘုရားမောင်တော်ကိုရိုဟင်ဂျာနယ်မြေလို့ဖို့အာဆာအဖွဲ့ကရည်ရွယ်တယ်လို့ပြည်ထောင်ဝင်ကြီးကပြောပါတယ်။ရခိုင်ပြည်နာကိုဂျီဟာဘာသာရေးစစ်ပွဲအဖြစ်အတွင်ပြောင်းပြဖို့တရားလုံးအစ္စလာမ်အုပ်စုကစိတ်ဝင်စားနေပုံရပါတယ်။
အာသာမအင်အား၄00လောက်ရှိတဲ့အနေနဲ့2002မှာရအမီစင်းရထားတယ်လို့ဘုဂျုံမှုကြီးမင်းအောင်လိုင်းပြောတာကိုဒီဗီဗီသတင်းမှာဖော်ပြပါတယ်။အာသာရဲ့လူအင်အားကိုမှန်းဆပြောဆိုနေတာကများပြီးခိုင်လုံတဲ့အထောက်အထားကတော့နည်းနေပါတယ်။နိုင်ငံသားသတင်းမီဒီယာတွေဟာအာသာဂိုင်းအကြောင်းရေးတာနေပြီးရခိုင်ကထွက်ပြေးသူဦးရေတိုးပွားပြီးဒုက္ခရောက်ရပုံကသာဦးစားပေးကြတာများပါတယ်။ ရခိုင်ကထွက်ပြေးသူတွေဟာသူတို့ကိုလက်နက်ပေးဖို့စစ်တကောင်းမျိုးဆန္ဒပြပွဲမှာတောင်းဆိုကြပေမဲ့အာဆာနဲ့ဆက်ဆက်မှုရှိမရှိမသိနိုင်ပါဘူး။အာဆာလက်နက်ကန်အဖွဲ့ဟာဘာသာရေးယုံကြည်ချက်ကိုအခြေခံပြီးဖွဲ့စည်းထားတာမို့စိတ်ပိုင်းဆိုင်ရာမှာအောင်မြင်မှုကိုအဓိကထားပုံရပါတယ်။တိုက်ပွဲတွေမှာအာဆာဘက်ကအကြအဆုံးများပေမဲ့ဒုက္ခတွေပြဿနာကိုတကဘာလုံးအာရုံစိုက်လာတဲ့အတွက်တေရကြိုနှက် အဖွဲ့အစည်းတွေရှိသလိုအစိုးရကိုတော်လှန်မှုပြင်ဆင်နေတဲ့တရက်လွန်အစ္စလမ်ဂိုင်းတွေလည်းရှိပါတယ
်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးကတော့အကြမ်းဖက်မှုကိုစတင်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်အာသာအစိုးရအကြမ်းဖက်အဖွဲ့ကိုအပြင်းအထန်စတင်ရှုံ့ချတယ်လို့မြန်မာအစ္စလမ်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်တချို့ကလည်းအာသာအကြမ်းဖက်လှုပ်ရှားမှုဟာဗမာအစိုးရတပ်တွေစစ်ဆင်မှုအခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားတယ်လို့မြင်ကြပါတယ်အမားစစ်ခေါင်းဆောင်ပိုင်းကိုတန်ခတ်အရေးယူတာမျိုးလို့ဖို့အမေရိကန်နဲ့ဥရောပကစဉ်းစားလာတဲ့အသည့်အာသာလှုပ်ရှားမှုခရက်ရိုက်လာပါတယ်။ဒါပေမဲ့မြန်မာဟာအိန္ဒိယနဲ့တရုတ်စီကစစ်ပစ္စည်းတွေရယူနေတာမို့အနောက်တိုင်းတန်ခတ်အရေးယူမှုဟာထိရောက်အောင်မြင်မှုအလားအလာမရှိကြောင်းမျက်မှောက်ကသမိုင်းကတက်တည်ပြနေပါတယ
်။အာသာလှုပ်ရှားမှုနောက်ကျောင်းကိုသိနေတဲ့အိန္ဒိယအစိုးရကသာဘင်္ဂလီဒုက္ခသည်နဲ့အကျန်းဖက်ဂိုင်းတို့ရောထွေးဆက်တင်ဖြစ်နေပုံကိုသတိထားမိပုံရပါတယ်။ဩဂုတ်လနှောင်းပိုင်းကစတဲ့လက်နက်ကင်ပဋိပက္ခမှာရိုဟင်ဂျာမွတ်စလင်3,000လောက်သေဆုံးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမွတ်အလီကပြောပါတယ်။ရိုဟင်ဂျာပြည်ထနာကိုအစ္စလမ်တရားလွန်ဝါဒီသို့မဟုတ်ဘင်္ဂလားအကျန်းဖက်လှုပ်ရှားမှုအဖြစ်ဗမာအစိုးရကဝါဒဖြန့်နေတယ်လို့လည်းဆိုပါတယ်။ရိုဟင်ဂျာကိုဘင်္ဂလီလို့မခေါ်ဖို့မြန်မာအစိုးရကိုထပ်တလဲလဲပြောရတယ်လို့လဲမမုတ်အလီကဆိုပါတယ်ဒီနေရာမှာရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအကြမ်းဖက်မှုနှိမ်နင်းရေးဟာရပ်တန့်နေမဲ့သဘောရှိပါတယ်အစ္စလမ်အစွန်းရောက်ဂျီဟတ်လှုပ်ရှားမှုမရှိဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကညှင်းဆို့ထားပါတယ
်ရခိုင်ဘင်္ဂလားဒေ့ရှ်နေဆက်တည်မှာကောလာဟာလနဲ့အမှားအရင်းတွေများတာကြောင့်အခြေအနေပိုဆိုးကုန်တယ်လို့မြန်မာပြည်ဆိုင်ရာဘင်္ဂလားဒေ့ရှ်တာမဟောင်းအငိမ့်စားဗိုလ်မှူးချုပ်အနုကူမာချက်မာကပြောတာကိုအောက်တိုဘာ9ရက်နေ့ထုတ်ဒက္ခထရီဘျူးန်သတင်းစာမှာဖော်ပြပါတယ်1990ပြည်လူနှစ်ကစပြီးရိုဟင်ဂျာလက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ခဲ့တာမို့တရားလွန်အစ္စလမ်ဂျီဟတ်နဲ့မပတ်သက်ဘူးဆိုတာသဘောပေါက်ကြပါတယ်ရိုဟင်ဂျာလက်နက်ကိုင်ရဲ့ခြေကုပ်စကားဟာစစ်တကောင်းဖြစ်ပါတယ်ဒါကိုအာရဗ်ဒေသကအစ္စလမ်ဂျီဟတ်စစ်ပွဲနဲ့ဆက်ဆက်တယ်လို့ပြောဆိုတာမျိုးဟာနိုင်ငံရေးဝါဒဖြန့်ကျက်လူဖြစ်နေပါလေ။ဒါကြောင့်အကြမ်းဖက်မှုကိုနိုင်ငံရမှာလက်နက်ကင်တိုက်ခိုက်တဲ့ဤတင်မကပဲအခြေခံပြဿနာကိုကင်တွယ်ဖြေရှင်းနိုင်ဖို့လည်းအရေးကြီးပါလေ။ဒါကြောင့်အာဏာအကြမ်းဖက်ကော်မရှင်ကထောက်ခံတင်ပြထားတာတွေကိုအလေးအနက်အကောင့်တွေပေါ်ရပါလိမ့်မယ်။ဒေါ်စုဥက္ကဋ္ဌလုပ်ပြီးလူမှုဝန်ထမ်းဝန်ကြီးဒုဥက္ကဋ္ဌလုပ်တဲ့ရခိုင်ပြည်လူသားချင်းစာနာမှုအကူအညီအထောက်ပံ့ရေးပြည်내နေရာချတိုင်းနဲ့ဖွံ့ဖြိုးရေးစီမံကိန်းဟာအာဏာကော်မရှင်ရဲ့ထောက်ခံတင်ပြမှုတစ်ခုဖြစ်ပါတယ်။ဝင်ကြီးဌာနအဆင့်ရှိတဲ့ရခိုင်ရေးဟာရုံးကိုတည်ထောင်ပြီးလက်တွေ့လုပ်ကိုင်ပြသဖို့အာဏာကော်မရှင်ကအကြံပေးတာပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကထုတ်လွှင့်တာဖြစ်ပါလေ
င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ငင်းငင်းရေးဖြစ်စဉ်မှာအလုံးပါဝင်နိုင်ရေးအတွက်အစိုးရနဲ့တက်မတော်အနေနဲ့ NCA ထက်ခြေပြန်းတဲ့နီလန်းတွေကိုလည်းကြိုးပမ်းသွားဖို့မြို့မျိုးသားပါတီကနေတိုက်တွန်းခဲ့ပါတယ်ပထမကဘာစစ်တွင်စစ်မှုထမ်းခဲ့ကြတဲ့ချင်းလူငယ်152ဦးအတွက်တတိယပြည့်ကပီးမော်ကွန်းကြောက်တိုင်စိုက်တူဖွင့်ပွဲကျင်းပခဲ့ရဆိုတာနဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတိုင်းက NCA လက်မှတ်ရေးထိုးရမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်အပေါ်တိုင်းသာခေါင်းဆောင်တွေရဲ့အမည်သဘောထားတွေကိုကြားကြားရမှာပါ
ကျမကနန်းဟော်မှာရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရင်ချမ်းရင်ဖြစ်စင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်လာနိုင်ရေး NCA ထက်ကျေပြန့်တဲ့နီးလန်းတွေနဲ့ကြိုးပမ်းသွားဖို့အစိုးရနဲ့တပ်မတော်ကိုမွန်မျိုးသားပါတီ MNP အထွတ်ထွတ်အတွင်းရေးမှူးနိုင်လည်ရီဓမ္မကတိုက်တွန်းလိုက်ပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်နှစ်ပြည့်မြောက်တဲ့အောက်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့ထက်ပိုမလာတဲ့အပြင် NCA လမ်းကြောင်းကိုလက်မခံတဲ့မြောက်ပိုင်းမဟာမိတ်လူအင်အားကြီးအဖွဲ့တွေပေါ်လာတဲ့အတွက်သူတို့လည်းလက်ရှိမြန်မာငင်းချမ်းရေးဖြစ်စဉ်မှာအတိတ်ကကြတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်လာနိုင်ဖို့လိုအပ်တယ်လို့သူကပြောပါတယ်။ MCA နဲ့အပြည့်အစုံချုပ်တွေထက်နိုင်ငံရေးဆွေးနွေးပွဲတွေကသာပိုပြီးအတိတ်ကကြတဲ့အတွက်နိုင်ငံရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လာနိုင်ဖို့ဦးစားပေးဆောင်ရွက်သွားဖို့ကိုလည်းနိုင်လည်ရီတမကပြောပါတယ်။
ပထမကဘာစစ်အတွင်းပြင်သစ်နိုင်ငံမှာစစ်မှုထမ်းခဲ့ကြတဲ့ချင်းမြင့်နယ်ဖလားမြို့နယ်လုံပန်းကျေးရွာကချင်းလူငယ်152ဦးအတွက်နှစ်တရာပြည့်ကပီးမော်ကွန်းကြောက်တိုင်စိုက်တူပွဲခန္ဓာကိုအော်တိုဘလ18ရက်နေ့မှာကျင်းပခဲ့ကြပါတယ်။အမည်9ပေရှိတဲ့နှစ်တရာပြည့်ကပီးမော်ကွန်းကြောက်တိုင်ကိုလုံပန်းကျေးရွာဝင်မှာစိုက်တူခဲ့ကြတာဖြစ်ပြီးဂုံပြူပွဲခန္ဓာကိုစီကားတက်မြတ်စွာကျင်းပခဲ့တာဖြစ်ပါတယ်။လုံပန်းတိုက်နယ်သူကြီးဝဏ္ဏကျော်ထင်ဥလူမုံဦးဆောင်နဲ့လုံပန်းတိုက်နယ်ကချင်းလူငယ်152ဦးတို့ဟာ1918ခုနှစ်ပရမကဘာစစ်ကာလမှာပြင်သစ်နိုင်ငံကိုတွားရောက်စစ်မှုထမ်းဆောင်ခဲ့ကြပြီးမျိုးဆက်သစ်လူငယ်တွေအနေနဲ့ရဲစံတသိပြည်စုံနဲ့ချင်းဘိုးဘွားတွေရဲ့ရဲရဲမှုကိုသိလာစေဖို့အတွက်အခုလိုကြောက်တန်စိုက်ထူရချင်းဖြစ်တယ်လို့နှစ်တရာပြည့်ကြောက်တန်စိုက်သူဝဲချင်းမြောင်ရေးကော်မတီတာဝန်ခံသောမတ်တလင်းကပြောပါတယ်ဥလူမုံကသမိုင်းဝင်ပင်လုံစာချုပ်မှာချင်းလူမျိုးကိုဆက်လက်သူအဖြစ်လက်မှတ်ရေးထိုးခဲ့လို့သူလည်းဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်မှာအကြမ်းဖက်မှုတွေကြောင့်ဒုက္ခရောက်နေသူတွေကိုလူမှုကူညီရေးဆောင်ရွက်နေတဲ့တင်ကဟလက်ကန်ရခိတအဖွဲ့ကခေါင်းဆောင်တူဦးဖြစ်သူအမ်တကြီးခေါ်ကိုတန်းရွှေကိုဒီလ15ရက်နေ့ညနေပိုင်းကမြောက်ဦးမြို့မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ကိုအမ်တကြီးကိုလွန်ခဲ့တဲ့ဧပြီလကရှစ်ကြိမ်မြောက်ရခိုင်တပ်မတော် AA ဖလားဘော်လုံးပွဲကျင်းပဖို့စီစဉ်ခဲ့မှုနဲ့ဖမ်းဆီးခံနေရတဲ့မြောက်ဦးမြို့မြတ်တန်းဆောင်စီရတော့ကိုခိုင်နေမင်းတို့နဲ့အမှုတွဲဖြစ်ပြီးဝရမ်းပြည့်အဖြစ်ကြေညာထားတဲ့အတွက်အခုလိုဖမ်းဆီးရတာဖြစ်တယ်လို့မြောက်ဦးမြို့နယ်ရဲစခန်းမှူးကပြောပါရယ်ကိုအမ်တာကြီးကိုမြောက်ဦးမြို့မှာရုံထုတ်ပြီးမတရားအတင်းဆက်သွယ်မှုပုံမှန်18/2019တွင်နဲ့တရားဆက်ဆိုထားပြီးလုံခြုံရေးစိတ်မချရဆိုတဲ့အတွက်ရဲအစောင့်ရှောက်တွေနဲ့နောက်တနေ့မှစစ်တွေအကျဉ်းထောင်ကိုပို့ဆောင်ခဲ့ပါရယ်ရခိုင်တပ်မတော် AA ဖလားဘော်လုံးပွဲကျင်းပခဲ့တဲ့မြတ်တန်းဆောင်ဆရာတော်နဲ့ကိုခိုင်နေမင်းတို့ကိုမတရားအတင်းဆက်သွယ်မှုပုံမှန်18/2019တွင်နဲ့တရားဆက်ဆိုထားပြီးစစ်တွေအကျဉ်းထောင်မှာထောင်ဒဏ်နဲ့ချမှတ်ခံနေရပါရယ်
မုံပြင်းနယ်လှုပ်တော်ကဝန်ထမ်းတစ်ထံနေမှာငွေကြီးတောင်းခံတယ်ဆိုပြီးကန်ကြားခံရတဲ့ဦးစည်းရာရှိကိုဝန်ထမ်းလှုပ်ဆောင်လုပ်နေဥပဒေရစစ်ဆေးပေါ်ပေါက်ခဲ့တဲ့အတွက်ရာဇူးကလည်းရှော့ချပြီးတော့ဘရင်ပြင်းနယ်ဘက်ကိုပြောင်းရွှေ့အရေးယူလိုက်တယ်လို့ပြင်းနယ်သွေးသွေးအုပ်ချုပ်ရေးဦးစည်းဌာနညွှန်ကြားရေးမှူးဦးစိုးမြင့်ကပြောပါရယ်အသိခံခံရတဲ့လှုပ်တော်ငယ်ရန်စည်းရေး၅ဦးဌာနကနေလှုပ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့ညွှန်ကြားရေးမှူးတို့ကိုကြောဖို့အတွက်တူးလင်လှဆာ၂လှဆာနဲ့ညီမျှတဲ့ကြံ့ငွေ၃သိန်းတောင်းခံခဲ့တယ်ဆိုပြီးဦးစည်းမှုကိုရေးယူပေးဖို့ဆိုရအငေတန်းဇေဒူးကဇူလိုင်လ၄ရက်နေ့မှာလှုပ်တော်ကိုတန်ကြားခဲ့တာပါ။တန်ကြားချက်ရမုံပြင်းနယ်လှုပ်တော်တန်ကြားစာနဲ့အတနာခန့်စာလေ့လာ၃လစီစီရေးကော်မတီတို့ကနေစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးဇူကနေတစ်စက်ပြည်နယ်ထွေထွေအုပ်ချုပ်ရေးဦးစည်းဌာနကနေဝန်ထမ်းလှုပ်ထုံးလုပ်နေဥပဒေရစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာစစ်ဆေးပေါ်ပေါက်ခဲ့လို့အခုလိုရေးယူခံရတာဖြစ်ပါတယ်။
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်အာစီအက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်
ကိုစမ်းစာတင်ရွှန်းညွှန်းနှံကိုအထက်တန်းထိစားအုပ်တွေထုတ်လုပ်နိုင်အောင်ကြိုးစားဖို့တက္ကသိုလ်တွေဖွင့်လှစ်နိုင်အောင်ကြိုးစားဖို့
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအော်တိုဘာလ၅ရက်နေ့မှာကျင်းပခဲ့တဲ့တနင်္ဂနွေနေ့အပြည့်ခတ်ရစေရေးအန်စီအေလက်မှတ်ရေးထိုးပွဲနှစ်နှစ်ပြည့်အခမ်းအနားမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြင့်အောင်လိုင်ကနေတိုင်းနာလက်နက်ကိုင်အဖွဲ့စည်းတိုင်းကအန်စီအေလက်မှတ်ရေးထိုးရမယ်လို့ပြောဆိုခဲ့ပါတယ်ဒီပြောဆိုချက်ပေါ်တိုင်းနာခေါင်းဆောင်တွေဘယ်
ဒီကတက်ခတ်မှုမရှိလို့လက်မှတ်ရိုးထိုးရမှာဖြစ်ပါတယ်။တက်ခတ်မှုမရှိလို့လက်မှတ်ရိုးထိုးရမှာဖြစ်ပါတယ်။အနေဒါအဖြစ်တော့ဒီချက်ဘုံကိုကျပြမယ်။နေရှိမှာဒါကြောင့် NCA ကိုလက်မှတ်ရိုးထိုးလို့အကြောင်းအခိုင်အမာပြောကြလိုပါတယ်။
SNLD
ပါတီပြောခွင့်ရဆိုင်လက်ကပြောပါတယ်။NCA ကိုအခြေအလက်မဆွေးနွေးရသေးတဲ့အားလုံးလက်မှတ်မထိုးအောင်ထိုးရမယ်ဆိုတာကတော့ငြင်းချမ်းရင်းနဲ့ပို့ပြီးတော့ဝေးသွားစေနိုင်တယ်လို့မြင်တယ်။အတင်းအကျစီအားပေးပြီးလက်မှတ်
NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးဦးဆောင်ကော်မတီမှာပါဝင်တဲ့ဗိုလ်မှူးကြီးဆိုင်ငင်းကတော့ NCA သွားနေတဲ့လမ်းကြောင်းဟာမမှန်သေးတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကတိုးတက်မှုမရှိဘဲတတ်နေတယ်လို့ပြောပါရယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့
9ဖွဲ့မှာပါဝင်လက်မှတ်ထိုးနိုင်တာလေအဲ့တမ်ပေါ်ရဲ့ချော့ချေကြောင့်အခုလဲဒီဒီကိစ္စကိုသူကဖြတ်ပြင်းပြန်ပြောလာတာဆိုတော့အတိုင်းသားကလက်မခံနိုင်အောင်လို့အလုံးမဖြစ်တဲ့ဟာကိုသူကထားမှမီးအတော့ဘူးပြီ။
တိုင်းရင်းသားလက်နက်ကင်တော်လိုင်းရဲ့တပ်ဖွဲ့29ဖွဲ့ရှိတဲ့အနေနဲ့ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့10ဖွဲ့သာရှိပြီးဝပီသွေးစည်းညီညွတ်ရေးတပ်မတော်
ဆက်ပြီးတော့မွန်နိုင်ငံရေးပါတီတွေကွဲပြားနေတဲ့အချိန်ရမညာအင်အားစုပေါ်လာတာဟာမွန်လူထုတွေအကြားမတူကွဲပြားတဲ့အမြင်တွေရှိနေပါတယ်။ရမညာအင်အားစုကလည်းနောက်ထပ်မွန်ပါတီအသစ်တစ်ခုထူထောင်မှာကိုလည်းမွန်လူထုအဖွဲ့အစည်းတွေကနေမလိုလားကြတဲ့အခြေအနေမှာရှိနေပါတယ်။မြင်းစနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
ရမညာအင်အားစုပေါ်လာတာဟာမွန်ပါတီအသစ်တူထောင်ဖို့မဟုတ်ဘူးလို့ရမညာအင်အားစုမှာပါဝင်နေတဲ့တောက်တာမင်းစိုးလင်းကအခုလိုပြောပါတယ်။ကျွန်တော်တို့ကမွန်ညီညွတ်ရေးမွန်ပါတီပေါင်းစည်းတဲ့အဓိကပဲတကယ်လို့ဒီကြားထဲမှာကျွန်တော်စီကျွန်တော်လှုပ်ရှားနေရင်လည်းဒီမွန်နှစ်ပါတီသုံးပါတီပဲပြောပြောဘူးနော်ပေါင်းရမယ်ဆိုရင်ကျွန်တော်လှုပ်နေလို့ရလိုက်ပါတီဖွဲ့ကကြိုးစားမှာမဟုတ်
ရမညာအင်အားစုရဲ့ရပ်တည်ချက်ဟာမွန်တမျိုးသားလုံးအတွက်အကျိုးရှိတယ်ဆိုပြီးရမညာအင်အားစုနဲ့လုပ်ငန်းပူးပေါင်းလှုပ်ဆောင်သွားဖို့မကြာခင်ကမှတပေါ်တူထားတဲ့မွန်လူငယ်ဆောင်ရက်ကတာဝန်ခံမင်းစာနီဦးကအခုလိုပြောပါတယ်။ကျွန်တော်တို့အဝအမှန်နဲ့ကျွန်တော်နဲ့ပူးပေါင်းကြအကြောင်းရင်းကလည်းကျွန်တော်ရဲ့ရက်ချက်ဆိုတော့အစီအစဉ်ကြကြပြီးမှကျွန်တော်တို့နဲ့ပူးပေါင်းတာဒါနောက်တစ်ခုကကျွန
ပါတီပွဲနာပဲဖြစ်ချက်အကယ်လို့သူတို့လောက်ဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်တို့အဝအက်စီနဲ့သူတို့ကိုကြောခိုင်းပါပဲ။ဒါပေမဲ့လည်းပါတီအတိတ်တူထောင်မလားပါတီပန်းစီရဲ့ဘက်ဆက်တော်မလားဆိုတာကိုတော့2018ခုနှစ်စာမိုင်းမှာကျင်းပမယ်ညီလာခံကနေဆုံးဖြတ်သွားမယ်လို့ဒေါက်တာမင်းစိုးလင်းကပြောပါတယ်။ရမညာအင်အားစုနဲ့တန်ကားတော်တွေဥဆောင်တဲ့ပါတီပန်းစီရဲ့အဖွဲ့လို့ပူးပေါင်းပြီးတော့2018နှစ
မွန်လူထုတွေအနေနဲ့ကတော့ပါတီပန်းစီရဲ့ဟိုဘက်လူလာကြပါတယ်ပါတီအစ်တစ်ခုထပ်ပေါ်လာမှာကိုစိုးရိမ်နေကြပါတယ်လက်ရှိမှာတော့မွန်မျိုးသားပါတီမွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီဆိုပြီးပါတီနှစ်ခုကွဲနေတယ်လို့မွန်နှစ်ပါတီကနေထုတ်ပယ်ခံရသူတွေပါတီကအနာပယ်ခံရသူတွေတတိပုတ်ကလကိုဆက်လက်တွေပါတယ်ရမညအင်အားစုဟာမွန်တမျိုးသားလုံးကိုကိုယ်စားပြုတဲ့ပါတီတစ်ခုပေါ်ထွက်လာဖို့အတ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
။ငင်းချိုင်းရဲ့ဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်နိုင်ရေး MCA ထက်ကျယ်ပြတဲ့နီးလန်းတွေနဲ့ကြိုးပမ်းသွားဖို့အစိုးရနဲ့တပ်မတော်ကိုမှွန်အမျိုးသားပါတီကနေတိုက်တွန်းခဲ့ပါတယ်။ပရမကပစစ်အတွင်းပြင်သစ်နိုင်ငံမှာစစ်မှုထမ်းခဲ့ကြတဲ့ချင်းပြည်နယ်ကချင်းလူငယ်152ဦးအတွက်နှစ်တရာပြည့်ကပီးမော်ကွန်းကြောက်တိုင်ဆိုင်ထူဖွင့်ပွဲအခမ်းအနားကျင်းပခဲ့ကြပါတယ်
။တရုတ်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
PNI ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနှားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေမနက်ဖြန်မနက်ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00အထိလိုင်းဒူမီတာ24/32/39ရောကနေဖမ်းယူနှားဆင်နေပါတယ်။အဲ့ဒီအစီအစဉ်မှာတော့ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုပြန်လည်နှားဆင်ရမှာပါ။ကျော်ရည်ညပိုင်းအစီအစဉ်ဒီအဆုံးမတက်ခင်မှာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြောပြမှာဖြစ်ပါတယ
်စပိန်ဆူရကဆွေးနွေးညှိနှိုင်းမှုတွေမလုပ်ဘဲကတလုံးညာဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ဖို့ဆက်လက်ချင်းချောက်နေမှဆိုရင်ဒေသတော်လွှတ်တော်မှာခွဲထွက်ရေးအတွက်မဲခွဲဆုံးဖြတ်တော်မှာဖြစ်ကြောင်းကတလုံးညာကောင်းဆောင်ကာလစ်ပိုချတမွန်ကဒီကနေ့ပြောလိုက်ပါတယ်စပိန်ဝန်ကြီးချုပ်မာရီယိုနိုရကွိုင်းကတော့ကတညုံလုံးညာဒေသမှာဒီလက်ဆန်းကကျင်းပတဲ့လူလူဆန္ဒခရီးပွဲပြီးတိကျလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကြီးညာကခြင်းရှိမရှိဒီကနေ့ခြားသာပြည်နယ်နောက်ဆုံးထားရှင်းရှင်းလင်းလင်းပြောဆိုလဲကတလုံးညာကောင်းဆောင်ကိုပြောဆိုထားပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်ကန်တခုကိုတာလီဘန်တပ်ဖွဲ့တွေဒီကနေ့ဝင်ရောက်စီးနင်းတိုက်ခတ်ရမှာစစ်သား43ဦးထပ်မံချဆုံးခဲ့ကြောင်းအာဖဂန်ကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကန္ဒါမျိုးကစစ်ကန်မှာမနေ့စောပိုင်းတိုက်ခတ်မှုကြောင့်စစ်သား9ဦးဒဏ်ရာရရှိခဲ့ပြီး6ဦးပျောက်ဆုံးနေပါတယ်။စီးနင်းတိုက်ခတ်ခဲ့တဲ့တာလီဘန်တွေထဲက10ဦးသေဆုံးကြောင်းလည်းအာဖဂန်ကာဝေးဝန်ကြီးဌာနကပြောဆိုထားပါဗျ။ပြပမှာတက်စိဖွင့်လှစ်ထားတဲ့ငွေစင်းတွေနဲ့ပတ်သက်နေတဲ့ပနမပေပါစ်လို့လူတီများရဲ့ထောက်ထားနေတဲ့ဆက်နေပြီးအမှုရင်ဆိုင်နေရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောနဝစ်ရှာရီဖ်ကိုအကြံပြချက်ဆမှုနဲ့တရားစွပ်ဆိုလိုက်ပါရဲ့အစ္စလာမ်ဘက်မျိုးတော်ကအကြံပြချက်ဆမှုတက်ဖြစ်ရေးတရားရုံးရဲ့ဒီကနေ့တရားခွင်မှာတော့အသက်68နှစ်အရွယ်ပါကစ္စတန်ဝန်ကြီးချုပ်ဟောအပြင်သမီးဖြစ်သူမာရီယာနဲ့တမက်ဖြစ်သူမိုဟာမက်ဇဖတာတို့ကိုပါတရားစွပ်ဆိုလိုက်တာပါရခိုင်ပြည်နယ်မြောက်ပိုင်းကမတိမငင်အခြေအနေတွေကြောင့်မချတဲ့ရဲတွေကထပ်မံထွက်ပြေးလာကြတဲ့ဒုက္ခတွေကိုအိန္ဒိချင်းဘင်္ဂါဒေ့ရှ်နိုင်ငံကဝန်ကြီးပြုလိုက်ပါတယ်။ဒီနေ့နေ့ကစလို့ဘင်္ဂါဒေ့ရှ်နယ်စပ်အနီးရောက်လာခဲ့ကြပြီးဝန်ကြီးရဖို့ဆောင်ဆိုင်နေကြတဲ့ရိုဟင်ဂျာဒုက္ခတွေခံမှန်းချေ1000ခွလောက်ကိုအမြန်ဆုံးဝန်ကြီးပေးဖို့ကုလသမဂ္ဂကတိုက်တွန်းခဲ့ပြီးဒီကနေ့မှပဲဘင်္ဂါဒေ့ရှ်နိုင်ငံကအာဏာပိုင်တွေကဝန်ကြီးပြုလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလူညိုရေးကင်းစကန်30လောက်ကို ARS စွန့်ရောက်ဘက်ကတက်ခတ်ခဲ့တာကိုမြန်မာလူညိုရေးတပ်တွေကလိုက်လံချေမှုရကနောက်ဆက်တွဲပြစ်ခတ်တွေနဲ့တူဘင်္ဂါဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်း 58,000 ကျော်ရှိနေပြီဖြစ်ကြောင်းလည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့် engineer ကတော့ white tech zone ဖြစ်ပါတယ်။ VOE American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းနံပါတ် 24 25 32 52နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ ဒီနေ့ကျွန်တော်တို့ဒီဒီနိုင်ငံလေဘာဘူးတော့ပြောနေတဲ့အဖွဲ့ချုပ်လက်ရှိပါတယ်။အင်းဆိုတော့ရှင်ဒီအားလုံးဘေးအန္တရာယ်ကင်းဝေးပြီးငြိမ်းချမ်းတဲ့ညတညဖြစ်ကြပါစေ။ပြည်ရေကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.